မဟာတကြံကာလတန်ချက်ရွတ်ဆိုရမှာတက်မရော်ကိုထိခိုက်စေတဲ့ဆိုပြီးဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဦးဆောင်သူ9ယောက်ကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့မယန်ကုန်းတရားရုံးကဒီကနေ့အာမခံမပေးခဲ့ပါဘူး။ဒါ့အပြင်တက်မရော်အနေနဲ့ဒီမိုကရေစီစနစ်နဲ့ဝေဖန်ထောက်ပြနေတာတွေကိုတရားမစွဲဘဲတီးခံသင့်တယ်လို့လည်းသုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တကြံကာလမှာတန်ကြဲရွတ်ဆိုတဲ့တောင်တို့မျိုးဆက်တန်ကြဲဖွဲ့ဦးဆောင်သူ9ဦးကိုတန်ကြဲထဲမှာတမရကိုထိခိုက်စေတဲ့အုံနှုံးနေပါဝင်ခဲ့တဲ့အတွက်ရန်ကုန်တိုင်းစစ်တပ်နာချုပ်ကဒုတိယဘုံမူကြီးတန်ထွန်းမြင့်ကတရားလိုပြုလုပ်ပြီးပုံမှန်9ကာကြီးအကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားစွဲဆိုခံရတဲ့သူတွေဖြစ်တဲ့ဇေယျလွင်၊ပိုင်ရဲသူ၊ပိုင်ဖြိုးမင်း၊ဖိုးသားနဲ့ကီကန်တို့နှုတ်ဟာဒီနေ့မယန်ကုန်းတရားရုံးမှာလာရောက်ဆစ်ဆီးခံခဲ့ပြီးသူတို့ကတော့တရားရုံးကအာမခံမပေးခဲ့ပါဘူး။ဒီကနေ့တရားရုံးအခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အကျိုးဆောင်တရားလွတ်တော်ရှင်နေဥရောပဆောင်က
ရန်ကုန်တိုင်းစစ်တပ်နာချုပ်ကဒုတိယဗိုလ်မှူးကြီးတန်းတွန်းကြီးကနေတရားလိုလုပ်ပြီးတော့ဧပြီလ18ရက်နေ့ကဥတိုက်လျှောက်ထားဆွဲဆိုပါတယ်။အဲဒီဆွဲဆိုတဲ့အမှုကိုမြန်မာမျိုးနဲ့တရားရုံးကရသက်သက်ကြီးဦးပုံမှန်95ကကြီးရလက်ခံပြီးတော့ဒီကနေ့ရုံးချင်းထားတာအဲ့ဒါရုံးချင်းရောက်တဲ့အခါကျတော့အာမခံခွင့်မပြုတဲ့အတွက်အခုအင်းစိန်တောင်ကိုရောက်ရှိသွားပါတယ
်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာတန်ကြစင်စားမတင်ပဲဘေးနောက်ပွဲယူနာကစိတ်တိုင်းရလက်ဖြစ်ရည်ဆိုင်မှာဖြိုပြေးခဲ့ရမှာတက်မတော်ပေါ်ထိခိုက်စီတဲ့အုံနှုံးနဲ့ပါဝင်တဲ့အတွက်အခုလိုတရားဆွဲဆိုခံရတာဖြစ်ပါတယ်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာအေယော်ဒီတိုင်းမှာဖြိုပြေးစဉ်တုန်းကလူအုပ်နဲ့နှောက်ယှက်တာလဲခံခဲ့ရပါသေးတယ်သူတို့ကိုအေယာဝတီတိုင်းဒေသကြီးပသိမ်မြို့မှာလဲ95ကအပါဝင်ပုံမှန်တချို့နဲ့တရားဆွဲဆိုထားတာရှိပါတယ်။တန်ကြပ်ဖြော်ပြမှုကိုလူမှုကွန်ရက်ပေါ်မှာလွှင့်နေခဲ့တဲ့အတွက်သူတို့9ယောက်အပါဝင်25ယောက်ကိုတရားဆွဲဆိုထားတယ်လို့စွပ်စွဲခံရသူတွေကပြောပေမဲ့ရဲတပ်ဖွဲ့ကတရားဝင်အကြောင်းကြားလာတာမျိုးတော့မရှိသေးပါဘူး။ဒေါင်းတို့မျိုးဆက်တန်ကြပ်တင်ဟာတန်ကြပ်စင်စားမတင်ပဲနှစ်တိုင်းဖြော်ပြလာတာဒီနေ့နဲ့ဆို၈နှစ်ရှိပါပြီ။အရင်ဆိုအောင်လက်ထက်ကလေးကဖြောပြခဲ့ပေမဲ့အခုလိုတရားဆွဲဆိုခံရတာမရှိခဲ့ပါဘူးတရားဆွဲဆိုခံရတာနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်အဖွဲ့ကမရှားရမုံက
ကျွန်တော်တို့နှစ်စဉ်နှစ်တိုင်းကျွန်တော်ဘယ်မှဆက်စားမတင်ခဲ့ဘူးပြီးတော့ကျွန်တော်တို့နှစ်တိုင်းကျွန်တော်ဖြောပြမှုကအရင်လက်ရှိကတော့ဒီဘန်းနာဖြစ်ဖြစ်နေတဲ့ဒီနိုင်ငံချင်းချင်းဆက်ရှိအဲကျွန်တော်ရဲထောက်ပြရတယ်အဲမတရားမှုတွေဆိုကျွန်တော်ထောက်ပြရတယ်ခေါ်ပြရတယ်အဲ့ဒါခေါ်ပြရတယ်ဒါပေမဲ့ပြည်စုံနေတိုင်းအရင်စိတ်ဝင်စားတဲ့အစိုးရလက်ထက်ကတော့လည်းဒီတိုင်းပဲအဲတောက်လျှောက်လုပ်ခဲ့တဲ့ပုံမှာလည်းအရင်နှစ်ကတော့မနှစ်ကပေါ့နော်အကြီးဆုံးတော့မဖြစ်တာမနှစ်ကဟိုဟာဘယ်လိုပြောရမလဲပြန်ဆွဲဆိုမှုမရှိခဲ့ဘူးတော့တော်တော်အချင်းချင်းမနှစ်ကတော့စပြီးတော့ဖြစ်တာပထမအရင်စိတ်ဝင်စားတဲ့ဖြစ်တော့ကတော့အဲ့လိုမျိုးကြီးတော့လုပ်ခဲ့တယ်ဒါပေမဲ့တရားဆွဲတာပါညာလည်းမရှိခဲ့ဘူးအဲမနှစ်ကစပြီးပါဖြစ်လဲဆိုတော့ပြန်ဆွဲမယ်ဆိုအတန်ပြည့်တယ်ဒီကိစ္စကလည်းထပ်မှလည်းကျွန်တော်တို့လုပ်ခဲ့ဒါပေမဲ့ဒီလိုတရားစွဲခံကြည့်တာမရှိခဲ့ဘူးအဲ့တော့သူတို့ကအဲ့လို6တာဆန့်တာအဲ့လိုရှိရဖို့6တာဆန့်တာရစရောမယ်လို့ပါအဲ့လိုကြောခဲ့တာရှိတယ်တို့တော့လည်းမစွဲခဲ့မရှိခဲ့ဘူးဆူရလည်းထပ်မှကျွန်တော်တို့တရားစွဲခံကြည့်တ
ာတရားစွဲဆိုတာနဲ့ပတ်သက်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်အဖွဲ့ကမောင်ဆောင်ခါက
တမန်အနေနဲ့တမန်မလုပ်တဲ့မူတကယ်လို့ဒီတမန်ဟာဒီမျိုးရှင်နေကိုဟိုသွားမယ်ဟိုဒီမျိုးရှိအောင်သူကအော်ဖော်ဆောင်ခဲ့တယ်လို့ဒီလိုတူယုံကြည်ရဆိုရင်ဒီတန်ကျက်ထူဖြောပြတဲ့ဒီအခြေခံအန်ဒီဝေဖန်မှုဘောနော်အခြေဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်လေးဥတောင်မှာပဲအဲမတင်ကြီးခံတဲ့နဲ့သူတို့ရင်းနဲ့ဒါကိုနားလည်လက်ခံတဲ့လေကျွန်တော်တို့မြင်တယ်
။ငါရငါကာကြီးကအာမခံပေးလို့မရတဲ့ပုံမှန်တစ်ခုဖြစ်ပြီးတရားသူကြီးရဲ့စင်ရှင်ုံတရားနဲ့သာအာမခံပေးလို့ရပါတယ်။နောက်လာမယ့်ယုံကြည်ကတော့ဧပြီ29ရက်နေ့မှာပြန်လည်ချင်းစုခဲ့ပါတယ်ခင်ဗျာ။